ွင်ပြိုးဆဲနိုင်ငံတွေကကြောတောင်းနောက်ခံပေးတဲ့ဒေါ်လာ3,000,000,000ထံနိုင်ငံတကာဘဏ်တစ်ခုကိုဒီကနေ့ပဲရှန်ဟိုင်းမှာဖွင့်လှစ်လိုက်ပါတယ်။ဒါဟာအနောက်နိုင်ငံတွေကထောက်ပံ့တဲ့နိုင်ငံတကာဘဏ်တွေကိုစိန်ခေါ်လိုက်တာဖြစ်တယ်လို့တရုတ်အစိုးရသတင်းမီဒီယာတွေကပြောပါတယ်။ BRICS အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှား၊တောင်အာဖရိက၊ဘရာဇီး၊အိန္ဒိယနဲ့တရုတ်နိုင်ငံတို့ကြားမှာ၃နှစ်ကြာဆွေးနွေးမှုလှုပ်ဆောင်ပြီးမှအခုလိုဖွံ့ဖြိုးရေးဘဏ်ချက်ဖွင့်လှစ်လိုက်တာပါ။နိုင်ငံပေါင်းစုံပူးပေါင်းပါဝင်တဲ့နောက်ဘဏ်တစ်ခုအာရှအခြေခံအစအုံယင်းနှိမ့်မြုပ်နှံမှုဘဏ်ကိုပီကင်းကကြီးကြပ်ဖွင့်လှစ်ပြီးတော့မကြခင်မှာပဲအခုဘဏ်တစ်ခုထပ်ဖွင့်တာပါ။ဒီဘဏ်နှစ်ခုလုံးကိုတရုတ်ကလွှမ်းမိုးချုပ်ကန့်ထားမယ်လို့ယူဆရပါတယ်။ AIIB ဘဏ်မှာတရုတ်က37ရာခိုင်နှုန်းအစုရှယ်ယာပါပြီးတော့ NDB ဘဏ်မှာတော့တခြားနိုင်ငံ၄နိုင်ငံနဲ့အတူတူညီမျှဒေါ်လာတန်5,000စီမှတည်တာဖြစ်ပါတယ်။နောက်ပိုင်းမှာရှယ်ယာတွေကိုနောက်တစ်ဆထပ်ထည့်မှာပါ။ကမ္ဘာ့ဘဏ်နဲ့နှိုင်းယှဉ်ရင်တော့ဒီဘဏ်တွေဟာတင်းငယ်ပြီးတော့ကမ္ဘာ့ဘဏ်ကိုတကယ်တမ်းစိန်ခေါ်ဖို့ကခက်ခဲလိမ့်မယ်လို့သုံးသပ်သူတချို့ကပြောပါတယ်။ပြီးတော့ဒီဘဏ်တွေကငွေကြေးထောက်ပံ့တဲ့စီမံကိန်းတွေဟာလူခွင့်ရေးကိုအကာအကွယ်ပေးပြီးတော့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့နည်းဥပဒေတွေကိုအသုံးပြုပါမလားဆိုပြီးတော့ဝေဖန်သူတချို့ကမေးခွန်းထုတ်ပါတယ်ရှင်။